မကြာခင်ကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လယ်ညီလာခံကို NCA မှလက်မှတ်မထိုးရသေးတဲ့ဒိုင်းနာလက်နက်ကင်အဖွဲ့တွေကအစိုးရနဲ့တိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဘွဲ့ကိုဖိတ်ကြားထားခြင်းမရှိဘူးလို့သိရပါတယ်။လက်နက်ကင်တွေအားလုံးပါဝင်နိုင်အောင်လို့အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDGC ကကြိုးစားခဲ့တယ်ဆိုပေမဲ့အခုလိုအားလုံးပါဝင်နိုင်တဲ့အခြေအနေမျိုးမရှိတာကြောင့်လက်နက်ကင်ပဋိပက္ခတွေပိုကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လယ်ညီလာခံကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဘက်ဖြစ်တဲ့ TNLA တအောင်းပလောင် AA ရခိုင်တပ်မတော်နဲ့ MNDA ကိုးကန်တပ်ဖွဲ့တို့ကိုအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကဖိတ်ကြားရခြင်းမရှိဘူးလို့ TNLA ရဲ့အထွေထွေအတွင်းမှုဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါတယ်
NCA မထိုးရတဲ့အဖွဲ့တွေကိုဖိတ်တဲ့အခြေမှာကျွန်တော်တို့အဖွဲ့သုံးဖက်ကမဖိတ်ပါဘူးကျွန်တော်အဖွဲ့သုံးဖက်ရဲ့နာမည်မပါဘူးကျွန်တော်တို့ PSLF TNLA AA ရခိုင်တပ်မတော်ရဲ့ပြီးတော့ကိုကတပ်မတော်ရဲ့ကျွန်တော်တို့အဖွဲ့သုံးဖက်ကတော့မဖိတ်ပါဘူးကျန်တဲ့အဖွဲ့တွေတော့အကုန်လုံးပါတယ်လို့ကျွန်တော်တွေးရတယ်ပြီးတော့ UNFC ရဲ့ DPN ဒီအဖွဲ့ကလည်းတည်တံဖိတ်ထားတာတွေးရပါတယ်ကျွန်တော်တို့မြောက်ပိုင်းမှာဟာမိတ်ခုနှစ်ဖက်ကတော့ဖိတ်တာမရှိပါဘူးခင်ဗျာ
ဒုတိယအကြိမ်27ရာစုပင်လုံညီလာခံကို NCA လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ကိုဖိတ်ကြားတာပြီးအားလုံးတက်ရောက်ကြမှာဖြစ်တယ်လို့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေတက်နိုင်အောင်လို့စ조사ညှိနှိုင်းခဲ့ကြောင်း UPDJC ဒုက္ခတာဦးတူဝေကရှင်းပြပါတယ
် NCA ထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်စာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စ조사ပြီးတော့ပါကော်မတီတွဲဆုံဆွေးနွေးတာတွေလုပ်တယ်လေတွဲဆုံဆွေးနွေးတာတွေလုပ်ပြီးတဲ့ခါကျတော့သူတို့ကိုဟိုအမားတော့လက်မထိုးခိုင်းတာပေါ့ဗျာထိုးပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ UDP ကြီးစီတဲ့ပါလဲပါတယ်သူတို့ဆုံးဖြတ်ချက်တွေအားလည်းပဲအဲညကမှဟာဟိုကုစလေအနေနဲ့တက်ပြီးသူတို့ရဲ့သဘောထားတွေလည်းတင်ပြနိုင်တယ်ပေါ့နော်ပါမှာပေါ့အဲ့လိုမှလက်မမထိုးဘူးဆိုရင်တော့အကယ်၍တက်ချင်တယ်ဆိုရင်ဟာသူတို့ဟိုအထူးဧည့်တယ်ဆိုတော့တာမာလီလာသူတွေတော့နည်းနည်းထူရမှာပေါ့ဗျာတိုးတော်လည်းပဲသူတို့ရဲ့အဲလီလာသူအနေနဲ့ပဲသူကလည်းပဲမနေရပါလေ။ဘာလို့ဆိုကိုယ်စလဲအနေနဲ့သူစုပ်ပြတ်ပိုင်ခွင့်တွေပဲမရှိဘူးလေ။အဲ့လိုနည်းနဲ့ဖိတ်မယ်ဆိုပြီးတော့ကျွန်တော်တို့ဖိတ်ထားတာပေါ့နော်
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဘွဲ့ကိုမဖိတ်ပဲခြံထားတာကြောင့်အစိုးရရဲ့လှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်မေးခွန်းထုတ်စရာဖြစ်နေကြောင်းဗိုလ်မှူးချုပ်တာဖွန်းကျော်ကပြောပါလေ။
နောက်ဆက်တဲ့ဥပဒေလုံးကြီးလာခံကျင်းပတဲ့ကျင်းပရေးကော်မတီ UPDGC ကဒါကမြန်မာတပ်မတော်မြန်မာကောင်းဆောင်ရဲ့တဘောတာအတိုင်းပဲဆောင်ရွက်နေတယ်မြန်မာတပ်မတော်မြန်မာကောင်းဆောင်တွေကကျွန်တော်တို့ကုနကူကြတဲ့အဲ့ဒီငင်းချင်းဖြစ်စနေမှာပါလို့မရဘူးပြောထားတဲ့အတိုင်းပဲအခုဒီချိန်မှာလည်းဒီလိုပဲဆောင်ရွက်တယ်ဆိုတော့ဒီလိုဆောင်ရွက်ချက်ကတော့ဒါမြန်မာနိုင်ငံရဲ့ဒီချင်းစီမီကိုဆက်ပြီးတော့မှပုံပြရမယ်ဆက်လိုက်ဖြစ်ပေါ်နေတဲ့အနေအထားလက္ခဏာဒီပဲလို့ကျွန်တော်မြင်တယ်ပြီးတော့အခု27ရက်ဆိုပြည်လုံးညီလာခံကလည်းဘလောက်ထိမင်းချင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မလဲဘလောက်ထိပြည်တော်စုဟိုတည်ဆောက်မဲ့သဘောတူချက်တွေရနိုင်မလဲဆိုတာတော်တော်လေးကိုထုတ်စရာအကောင်းတဲ့အဖြစ်ကြီးပဲပုံပြောဖြစ်လာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ငင်းငင်းရဖို့ဆိုပြီးအစိုးရက27ရက်ဆိုပြည်လုံးညီလာခံကိုထပ်မံကျင်းပဖို့ရက်နီးလာချိန်မှာပဲမြောက်ပိုင်းမဟာမိတ်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဗိုလ်မှူးချုပ်တာဘုံကျော်ကပြောပါတယ
်။အခုကျွန်တော်မြောက်ပိုင်းနယ်မြေမှာကျွန်တော်တို့ဒီကျွန်တော်တို့ PSL ဖြစ်နေတဲ့ရဲ့လေမီဒီတော်တော်များများကိုပြီးတော့ကိုကမှာဆိုဟိုအိုင်းမှာတော့အခုတပြိတင်းနေပါတယ်ဆက်တိုက်ပဲလက်လက်ကြီးတွေတိုက်ခံရတယ်ပြီးတော့ကချင်ပြည်ထဲမှာကချင်ဘက်မှာပတ်စံထမတဲ့တိုက်ပွဲတွေဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့နေတိုင်းလိုပဲဖြစ်နေတယ်ဖက်ပြီးဖြစ်လာဖြစ်သုံးပြီးတော့ဖြစ်မဲ့လက္ခဏာတွေလည်းကျွန်တော်တွေ့နေရပါတယ်
NCA လက်မှတ်မထိုးရသေးတဲ့ UNFC တဲကလက်နက်ကိုင်အဖွဲ့တွေကတော့အထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်စာရကြပေမဲ့တချို့အဖွဲ့တွေကတော့တက်မယ်မတက်ဘူးဆိုတာကုတိမဆုံးဖြတ်နိုင်ပဲရှိနေပါလေခင်ဗျာ